ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားရာစီးပွားနဲ့ပတ်သက်ပြီးသတင်းမှားတွေထုတ်လွှင့်တဲ့စစ်စီရေးတရက်တရုတ်နိုင်ငံကလှုပ်ဆောင်နေတဲ့အပေါ် G7 နိုင်ငံတွေကတသဘောတည်းရှိကြတယ်လို့အမေရိကန်နိုင်ငံဝန်ကြီးမိုက်ပွန်ပေယိုကပြောပါတယ်။ကမ္ဘာစစ်မှုဖွံ့ဖြိုးပြီးနိုင်ငံ9နိုင်ငံအုပ်စု G7 နိုင်ငံတွေရဲ့နိုင်ငံဝန်ကြီးတွေအကြားဗိုလ်ဒုတိယကတယ်လီကွန်ဖရင့်စ်ဆွေးနွေးပွဲမှာအခုလိုဒီဇိတ်ဝေါ်နဲ့ရှိကြောင်းပြသခဲ့တာလို့ဆိုပါတယ်။အမေရိကန်နိုင်ငံပစ္စပတ်မြို့မှာကျင်းပဖို့ရှိတဲ့အစည်းအဝေးကိုကိုရိုနာဗိုင်းရပ်စ်ပြဿနာကြောင့်အမေရိကန်တို့ဖျက်သိမ်းခဲ့ပြီးအခုလိုတယ်လီကွန်ဖရင့်စ်နဲ့အစည်းအဝေးလုပ်ခဲ့တာပါ။ဝန်ကြီးပုံပြူဟာသူ့အခေါ်ဝူဟန်ဗိုင်းရပ်စ်လို့ခေါ်တဲ့ဗိုင်းရပ်စ်ပြန့်နှံ့နေမှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံပေါ်ပြင်းပြင်းထန်ထန်ဝေဖန်နေသေးပါ။တကယ်ဖြစ်နေတာတွေကလည်းလမ်းလွဲပစ်ဖို့တည်မှားတွေကိုတရုတ်ကွန်မြူနစ်ပါတီကထုတ်လွှင့်နေတာဒီမတဲ့အစည်းအဝေးမှာပါဝင်ခဲ့တဲ့နိုင်ငံတွေအားလုံးနေနေနေနဲ့တိမိနေကြတယ်လို့လည်းသူကပြောပါတယ်ဒီ virus ပြန့်နှံ့မှုရဲ့နောက်ကွယ်မှာ American ပြည်ထောင်စုရှိနေတယ်ဆိုပြီးလူမှုမီဒီယာတွေကတစင်သတင်းမှားတွေထုတ်လွှင့်နေတာကိုတရုတ် Communist Party ကဆက်လက်လှုပ်ဆောင်နေတယ်လို့လည်းသူကပြောပါတယ် G7 အုပ်စုနိုင်ငံကြီးဝန်ကြီးတွေရဲ့အစည်းအဝေးကို American နဲ့တရုတ်နိုင်ငံစလုံးပါဝင်တဲ့ G20 ကောင်ဆောင်တွေရဲ့ထိပ်သီးအစည်းအဝေးမလုပ်ခင်တရက်အလိုမှာလုပ်ခဲ့တာပါအာဖဂန်နစ္စတန်ကဘူးမြို့မှာလူနည်းစုစစ်ဘာသာဝင်ဖျားကြောင်တစ်ခုကိုအသေးခံဘုံခွဲသမား၄ဦးကဗုဒ္ဓမြို့ကတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ25ဦးသေဆုံးပြီး10ဦးဒဏ်ရာရရှိခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ကဘူးမြို့လယ်ပိုင်းမှာအဲ့ဒီလိုဘုံခွဲတိုက်ခိုက်မှုကသူတို့ရဲ့လက်ချက်ဖြစ်တယ်လို့ IS အစိုးရအဖွဲ့ကပြောလိုက်တဲ့အကြောင်းကိုလည်းမွတ်စလင်အစိုးရ Jihadist Media တွေကိုစောင့်ကြည့်ပါသက်ပြန်တဲ့ Site Intelligent Group ရဲ့အစိုးရသိရပါတယ်။တိုက်ခိုက်မှုဖြစ်ပွားပြီးချင်းမနေ့အစောပိုင်းမှာပဲအာဖဂန်လုံခြုံရေးတပ်ဖွဲ့တွေကအဲ့ဒီဖျားကြောင်ကိုရောက်ရှိလာခဲ့ပြီးတဲ့နောက်9နိုင်လောက်ကြာမှဘုံခွဲတိုက်ခိုက်သူတွေကိုအသေးဖမ်းဆီးရမိခဲ့တယ်လို့ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရတာရစ်အာရီယန်ကပြောပါတယ်။ဖျားကြောင်တဲ့ပိတ်မိနေတဲ့ကုသူတွေကိုလည်းကယ်ထုတ်နိုင်ခဲ့တယ်လို့သူကပြောပါတယ်။အပြန်အလှန်တိုက်ခိုက်မှုအတွင်းဖျားကြောင်နဲ့ဖျားကြောင်ဘေးကအတင်းတိုက်တဲ့လူ150လောက်ပိတ်မိနေခဲ့တာလို့လူထဲစုစစ်ဘာသာဝင်လွှတ်တော်အမတ်တူက VOA ကိုပြောပါတယ်။တာလီဘန်စစ်သွေးကြတွေကဒီတိုက်ခိုက်မှုမှာသူတို့မပါဝင်ဘူးလို့လည်းညင်းဆိုပါတယ်။အခုနောက်ပိုင်းနှစ်တွေအတွင်းအာဖဂန်မှာရှိတဲ့လူနည်းစု6တင်နဲ့ဟိန္ဒူဘာသာဝင်တွေကို IS အစိုးရအဖွဲ့တွေကအပြစ်မှတ်ထားတိုက်ခိုက်လေးရှိပါတယ်။2018ခုနှစ်တုန်းကနိုင်ငံအရှေ့ပိုင်းဂျလာလာဘတ်မှာအထူးခံဘုံခွဲသမားတူတိုက်ခိုက်ခဲ့တဲ့အတွက်လူ2ဦးသေဆုံးခဲ့ပါတယ်ခင်ဗျာ။တရုတ်နိုင်ငံရဲ့ digital သေရှုပ်လုပ်မှုတွေမကြသေးမီကာလအတွင်းတရှိန်တိုးမြင့်တက်လာခဲ့တာကိုတွေ့ရတယ်လို့ American Cyber လုံခြုံရေးဆိုင်ရာကြောင့်ကျင်သူအဖွဲ့တစ်ဖွဲ့ကဗုဒ္ဓဦးနေကပြောပါတယ်။ coronavirus ကူးစက်ရောဂါစတင်ဖြစ်ပွားပြီး January လနောက်ပိုင်းမှာတန်တရားရှိဖွယ်တရုတ်အစိုးရတစ်စုက cyber တရှုပ်အသစ်လုပ်တာတွေကိုအဲ့ဒီကြောင့်ကျင်သူအဖွဲ့ကလေ့လာတွေ့ရှိခဲ့ရတာပါ။January 20ရက်နေ့ကစပြီး APT41 လို့ခေါ်တဲ့ hacker အုပ်စုတစ်စုရဲ့လှုပ်ရှားမှုတွေတဟုန်လို့မြင့်တက်လာခဲ့တယ်လို့လည်း American Cyber လုံခြုံရေးကြွန့်ကျင်သူအဖွဲ့ FireEye Inc. ကပြောပါတယ်။ APT41 အုပ်စုဟာဈေးဝယ်သူတွေ၊ကွန်ပျူတာထုတ်လုပ်သူတွေနဲ့မီဒီယာအဖွဲ့အစည်းတွေကစလို့ကျန်းမာရေးအဖွဲ့အစည်းတွေနဲ့ပရဟိတလုပ်ငန်းတွေကိုပိတ်မတ်ထားတရှုပ်လုပ်ခဲ့တယ်လို့လည်း FireEye Inc. ကပြောပါတယ်။ဒီလိုတချို့လုပ်မှုတွေမြင့်တက်လာခဲ့ရတဲ့အကြောင်းရင်းတော်တော်များများရှိနေမှာဖြစ်ပြီးအဲ့ဒီအထက်တရုတ်နဲ့အမေရိကန်တို့ဖြစ်ပွားနေတဲ့ကုန်သွယ်ရေးစစ်ပွဲနဲ့လက်တလောကိုရိုနာဗိုင်းရပ်စ်ကြောင့်အငြင်းပွားနေတဲ့အကြောင်းရင်းတွေလည်းပါဝင်လိမ့်မယ်လို့လည်းဆိုပါရခင်ဗျာရုရှားနိုင်ငံမှာဧပြီ22ရက်နေ့မှာကျင်းပမယ့်အခြေခံဥပဒေပြင်ဆင်ရေးတနင်္ဂနွေလုံးအတိုင်းအတာနဲ့လုပ်မဲ့ဆန္ဒခံရေးပွဲကိုသမ္မတဗလာဒီမီယာပူတင်ကရက်ရွှေဆိုင်လိုက်ပါတယ်ရုရှားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်လာနေတဲ့အတွက်အခုလိုရက်ရွှေဆိုင်လိုက်ရတာပါဒီအခြေခံဥပဒေပြင်ဆင်ချက်ကိုအတည်ပြုနိုင်ခဲ့ရင်သမ္မတပူတင်ရဲ့ယာရုသက်တမ်း2036ခုနှစ်တည်တိုးမြတ်ပေးနိုင်မှာဖြစ်ပါတယ်။ကျန်းမာရေးပညာရှင်တွေစီကထောက်ခံချက်တွေပေါ်မူတည်ပြီးဆန္ဒခံယူပွဲကျင်းပမယ့်ရက်ကိုဆုံးဖြတ်မယ်လို့သမ္မတပူတင်ကပြောပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆန္ဒခံယူပွဲကိုဧပြီ22ရက်နေ့မှာကျင်းပဖို့ပြီးခဲ့တဲ့ January လတွေကကြေညာထားခဲ့တာပါ။နောက်ဆုံးရသတင်းတွေနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရပါမယ်ခင်ဗျာ